နာကတရားကိုရှာနေတာပဲတရားထဲမှာနာမရှိတာလေအမှတ်မှားခြင်းဆိုတဲ့ပညာဝိပါဒကအကျံတိမှားခြင်းဆိုတဲ့စိတ်ကြဝိပါဒကအမည်မှားခြင်းဆိုတဲ့ဒိဋ္ဌိဝိပါဒကအဲဒီဝိပါဒက၃ပါးဟာပုရုဇဉ်တိုင်းရဲ့လက်ကတော့တောင်းမိတယ်ပါပဲ။ဘာလို့မှားနေတာလဲဆိုရင်ဝိပါလန္တဆိုတဲ့ဟောက်ပြန်မှားရင်းမှာဟုတ်တာမှန်တာဘူးမဟုတ်မှန်လို့မှားရင်းလားမဟုတ်မှန်တာဘူးဟုတ်မှန်တယ်လို့မှားရင်းတာပဲဖြစ်ပါရဲ့။ဘယ်လိုနေရာဒီမှာမှားတာလဲလို့မေးစရာရှိပါတယ်။အတုပါကိုသူ့ပါအနိစ္စကိုနိစ္စဒုက္ခကိုဒုက္ခအနတ္တကိုအတ္တလို့အမှန်မှားအတိမှားအမြင်ယူမှားနေခြင်းပါပဲကျေးဇူးတော်ရှင်လယ်ချာတော်ဖျားကြီးကဝိပဿနာဒီပင်ရေးသားရမှာကျမ်းအဖွဲ့အနေနဲ့မှားရင်းမှု၃ပါးဖြစ်တဲ့ဝိပါဒကတရားတွေကိုအရင်ထောက်ပြပါလေလူဆိုတာကအမှန်ကိုအရင်ကြည့်မှအမှန်ကိုမြင်နိုင်မှာမဟုတ်လားတရားချာနေဆိုတာကလေကို့အမှားကိုယဉ်တွေ့မှဒီအမှားကြီးရဲ့ဆန့်ကျင်တဲ့အကျင့်မြင်လာမှာအမှန်တရားဆိုတာရှိပါလားလို့ရှင်းမိလာမယ်ဒုံမုံရင်ဖြင့်အမှားကြအမှန်ဖြစ်လို့တန်လျာမှာနုံညကြရပြီဦးမယ်ပညာဝိပါလာတာဆိုတဲ့အမှတ်မှားဦးပါမှတ်တယ်ရဘူးဘယ်တော့ရှိသေးတယ်လဲဆိုရင်လေဝင်းကြီးကစာကြောရုပ်ကိုတကယ်လူအထင်မှတ်ပြီးလူဆောင်ရှိတဲ့အထင်နဲ့စကားတွေကိုကိုက်ဖြတ်စားတော့ချိန်မှသွားဖို့ကြောက်ရွံ့သွားကြတဲ့ကြီးမြတ်တူလူပါပဲလူမဟုတ်တဲ့စာကြောရုပ်ကိုလူတရားနဲ့တူနေတဲ့အတွက်လူလို့အထင်မှားတတ်တဲ့ကြီးမြတ်တူရဲ့အမှန်မှန်မှုပါသူတို့အတွက်ကြီးကြိုင်နေတာမျိုးတစ်မျိုးပါပဲစိတ်တဝိပါလတာဆိုတဲ့အကြံတိမှားမှုကတော့မြင့်လက်ဆရာရဲ့လက်လက်မြင့်လက်အတ္တပညာကြောင့်ခွနဲ့မှောက်ပြီးအုတ်ထားတော့ကအန်စာတော့ဖွင့်ကြည့်လိုက်တော့ရှည်လက်စဖြစ်နေတယ်လို့ပါပဲအတ္တပညာရဲ့ဆဲစားမှုကြောင့်အတိမှားတော့ရတာပါဒါပေမဲ့မြင့်လက်ပွဲပြီးမှမြင့်တဲ့ဆရာနာအနိစ္စမေးပြီးသူ့အတ္တပညာကိုလေ့လာရင်အန်စာရုံးကတတ်တတ်၊ရှင်လက်စုကတတ်တတ်ဆိုတာသိလာပါလိမ့်မယ်။အန်စာရုံးကလည်းရှင်လက်စုမဖြစ်နိုင်ဘူးဆိုတာကိုလည်းနားလည်လာပါလိမ့်မယ်။ဒါကြောင့်စိတ်တဝိပါလာတာကတင်ညာဝိပါလာတာလောက်မဆိုးပါဘူး။တင်ညာလောက်လည်းပုံတွေမမှတ်တတ်ပါဘူး။အကြောင်းမျိုးတွေနဲ့တော့သိလာရရင်တော့စိတ်တဝိပါလာတာကပြည့်စုံနေပါလေ။ဒိဋ္ဌိဝိပါလာတာကတော့တောရင်းကြီးကိုဖြတ်လာတဲ့ကုံတွေတွေဟာညအိယံနားမြေလို့တော့တောအုပ်ထဲကလူသားစားတဲ့ဘလူးနတ်ဆိုးတွေကတာယာဝဲအစင်းအတန်အနတ်အညာသာအထိတွေ့တွေနဲ့ယူကြီးပြကြီးကကာမဂုဏ်စည်းစိမ်တွေကိုဖန်ဆင်းပြလိုက်ပါတယ်။ဒါကကုံတွေတွေကအဟုတ်ဖြစ်ပြီးသူတို့လမ်းပြတဲ့ကလိုက်သွားပြီးစီးစိမ်တွေရင်မူပြီးဆိတ်ချလက်ချနဲ့အိပ်ပျော်သွားလိုက်တာအာလုံးနဲ့အိမ်မောကြကုန်ရောဘလူးတွေကသူတို့ဇာတိရုပ်ကိုထုတ်ပြလို့အဲ့ဒီကုံတွေတွေကိုကိုက်စားဝါမျိုးလိုက်ကြတော့တာပါပဲဒါဟာ အငြင်းယူမှားတဲ့ဒိဋ္ဌိဝိပလာစကြောင့်တဏှာမှာကာမဂုဏ်ရင်ကျော်မျောခဲ့တဲ့မြတ်ဘဝတိုင်းမှာဇာတိစရာမရဏဆိုတဲ့ဒုက္ခဘေးဆိုဘလူကြီးတွေရဲ့ဝါမျိုးစားသောက်မှုကိုခံရတဲ့သဘောပါပဲ။ဒီအမှတ်ငါးခြင်းတွေရဲ့မူလတရားခံကတော့အဝိဇ္ဇာပါပဲ။အဝိဇ္ဇာဆိုတာတည်တည်နာဘူးတော့မတည်မတည်တည်နာဘူးတော့တည်နေတယ်ဆိုတဲ့အဓိပ္ပာယ်ပါပဲ။ဆိုလိုတာကသစ္စာတရားကိုတော့တည်ဖို့လည်းမကြိုးစားတည်အောင်လည်းမလုပ်တည်လည်းမတည်သစ္စာတရားဟုတ်တဲ့ကျန်တာတွေကိုတော့တည်နေလက်ခံနေရှင်းသုံးနေတယ်ဆိုတဲ့သဘောပေါ့အဝိဇ္ဇာမြဖျားခံလို့စီးဆင်းလာတဲ့ဒီအမှတ်မှားခြင်းဆိုတဲ့ဝိပါဒသာကြောင့်လေတဏ္ဏမာနဒိဋ္ဌိဆိုတဲ့ငြင်းနာသုံးပါထပ်မံဖြစ်လာပြန်တယ်လို့ဆရာတော်ကြီးကညွှန်းဆိုပါတယ်ငြင်းနာရဲ့အဓိပ္ပာယ်ကတော့အထင်ကြီးခြင်းပါပဲအထင်ကြီးတယ်ဆိုတာကဟုတ်မှန်တာတဲ့ပို့ပြီးထင်တာကိုဆိုလိုတာပါဒီထဲမှာတဏှာမငြင်းနာဆိုတာကတော့ငါပိုင်ရာဆိုင်ရာမဟုတ်တဲ့အပေါ်မှာငါပိုင်နေဆိုင်နေဆိုပြီးခင်တွင်မှုနဲ့အထင်ကြီးတာကိုဆိုလိုပါတယ်တကယ်တော့ငါဆိုတာမရှိတဲ့အကြောင်းဝိပဿနာဉာဏ်ရင့်သင်လာတဲ့အခါအဖြစ်ပေါ်လာမှာပါအဲ့ဒီမရှိတဲ့ငါကိုရှိတယ်လို့ထင်နေတာကအယူမှားဒိဋ္ဌိပါပဲဒါကြောင့်တဏှာနဲ့ဒိဋ္ဌိကဆက်ဆက်လို့နေပါတယ်ထို့သူအဝိဇ္ဇာနဲ့တဏှာဟာလည်းဆက်ဆက်နေပါတယ်ဒါကြောင့်မို့ဘုဂုဆရာတော်ဘုရားကြီးကပရိစ္ဆေသမုပ္ပါဆဝိုင်းဒိဋ္ဌနာတော်ကြီးနဲ့ရှင်းပြတဲ့အခါဘုချက်မှမှာအဝိဇ္ဇာနဲ့တဏှာကိုရေးထားပြီးဘုရားနဲ့ဖြာရည်လို့ညွှန်းဆိုပါတယ်ပြီးတော့နှယမူရဆိုတာကလေတဏှာနဲ့အဝိဇ္ဇာကိုပဲအနုလုံပတိလုံအတိတ်ပင်ညွှန်းဆိုခဲ့ခြင်းပါပဲမာနမင်းနာကတော့ကိုယ့်ကိုယ်ကငါလို့ထင်ထားတဲ့အစွဲလန်းအယူမှားကြောင့်ကိုယ့်ကိုယ်အချောက်တိုက်စိတ်ကြီးဝင်အထင်ကြီးနေမှုပါပဲအဲ့ဒီလိုအထင်ကြီးမှုကသူ့နေရာမှာရတန်းမရမနေပဲအစ္ဆဒဝတ္ထုဆိုတဲ့ကိုယ့်ရဲ့မျက်စိအားနားအားလက်အားခြေအားသီလအားပညာအားတုတ္တအားတကူအားတွေကအားသေးခံမြောက်ပြုပြန်ရင်အလွန်အမင်းမောက်မှာမောကျွားထောင်လွှားတက်ကြွလာတတ်ပါတယ်ဘုရားရှင်ရဲ့ရောက်ခါတော့အရှင်ဒီဝတ္ထဟာသူရထားတဲ့လောကီကျန်အဘိညာဉ်တကူကြောင့်ပဲသူကိုယ်တိုင်ငြင်းချခဲ့ရကုန်ဘူးပြန်ကြည့်ရင်သိနိုင်ပါတယ်ဒါ့အပြင်တဏ္ဍလူတွေအများဆုံးအာကုတတ်တဲ့ဝိဟိတဝတ္ထုတွေကလည်းမာနမငင်တာတွေတိုးပွားလို့ဖြိုးမောက်ဝါကြွားငါဆိုတဲ့ခြင်းတစ်လုံးနဲ့မောမဆုံးနိုင်အောင်အထောက်ခံပြုတတ်ကြပါတယ်အဲ့ဒါဒီကတော့စီအားမြူအားရက်အားကြွားအားဥစ္စာဒနာအားလက်နဲ့အားစရပါပဲလက်နဲ့အားကောင်းတဲ့လူကလည်းသူကင်ထားတဲ့လက်နဲ့အားပေါ်မူတည်ပြီးမာနအားကြီးကောင်းတတ်တယ်လို့မျက်စိအားကောင်းတဲ့သူကလည်းသူ့မျက်စိအတွက်အားတက်တတ်ပါတယ်အဲဒီတော့ဝိဟိတဝတ္ထုကိုအားကိုးနေတဲ့သူဖို့သူ့မှာလက်နဲ့မရှိတော့ရင်ဒါမှမဟုတ်သူတဲ့အားကောင်းတဲ့လက်နဲ့ကိုတိုင်ဆောင်တဲ့သူနဲ့တွေ့ရရင်မျိုးချုံသွားရတော့တာပါပဲဒီလိုပါပဲမျက်စိအားကောင်းနေတဲ့သူဟာသူမျက်စိအားကောင်းနေခြင်းတွန်းကတော့ဂုံကြီးဝင်ကြပါမယ်မျက်စိကွယ်သွားတဲ့အခါအားကိုးစရာမရှိတော့လို့သူဆုံးရှုံးမှုတွေမှိုင်းတွေတွားရတော့တာပါပဲဒါကြောင့်အဝိဇ္ဇာကနေစခဲ့တဲ့ပညာစိတ်တဒိဋ္ဌိဆိုတဲ့ဝိပါဒသာမှားရင်မှုတွေဒီနောက်ဆင်ခဲပေါက်ခွာလာတတ်တဲ့တဏှာမာနဒိဋ္ဌိဆိုတဲ့အထင်ကြီးမှုဝိညာဏတရားတွေဟာပုထုဇဉ်တွေရဲ့တဏ္ဍမှာအမြင့်တင်နေရယူနေတာကြာခဲ့ပါပြီဒီထဲမှာနောက်ကနေတစ်ပတ်ပေါင်းနဲ့အရေးလိုလိုက်နေတာကတော့ ဒိဋ္ဌိပါပဲ။ဒါကြောင့်ဒိဋ္ဌိကိုအရင်ပေကြဖို့ဘုဟုဆရာတော်ဘုရားကြီးကတိတ်ခွေတိုင်းမှာထပ်ခါထပ်ခါဟောလို့ရှိပါတယ်။ဒီလိုကောင်းကြီးတွေရဲ့မိမာချက်တွေဟာလိုအပ်လွန်းလို့ထပ်ထပ်ခါခါမှားနေတယ်ဆိုတာကိုယ်ကိုယ်တိုင်းသူတော်ကောင်းစီးဝင်လာတဲ့အခါပုံပြီးသိလာပါလိမ့်မယ်။ဒိဋ္ဌိဟာဝိသိကိစ္စဆိုတဲ့ယုံမတန်ညာနဲ့လေရှင်တွဲနေပါတယ်။ဒါကြောင့်ဒိဋ္ဌိသိရင်ဝိသိကိစ္စလည်းတပြိုင်နက်တည်ပါတယ်။တဏှာကတော့အချိန်ယူပြီးမှတစ်ဖြည်းဖြည်းတတ်ရမှာပါ။အရင်ဆုံးပေးရမှာကဒိဋ္ဌိပါ။ဒိဋ္ဌိဟာအပင်ကိုဆွဲချနိုင်တဲ့အာကြည့်ရလည်းနဲ့တစ်ခုပါပဲ။တဏှာနဲ့ဆိုင်ရင်ဒိဋ္ဌိကပူပြီးကြောက်เสียကောင်းပါလေ။ဒါကြောင့်မို့ရင်ဝနှံစုသူ့ကောင်းမီးလောက်နေတာအရင်မလို့ငယ်အရင်မငင်းရဲ့အောင်ဒိဋ္ဌိကိုအရင်ပြလိုက်ပါအောင်လို့ပြောနေတာဟာတင်စားပြီးဆုံးမနေတာမဟုတ်ပါဘူး။တကယ်ကိုလူအလို့ပြောနေတာပါဆိုတာနားလည်စီချင်ပါလေ။ဒိဋ္ဌိကိုညာတပညာဆိုတဲ့အတိညာနဲ့အရင်ချုပ်ပြီးရင်ဝိပဿနာအားထုတ်တဲ့အခါဒုဗလဝိပဿနာဆိုတဲ့အားနည်းတဲ့ဝိပဿနာမဖြစ်နိုင်တော့ပါဘူး။ဘလဝဝိပဿနာဆိုတဲ့အားကြီးတဲ့ဝိပဿနာဖြစ်လာပါပြီ။အဲဒါဆိုရင်တရားအားထုတ်ရတာလဲဘူးလို့အဆင်ပြေလာပါလိမ့်မယ်။ငါဖယ်လိုက်တာနဲ့ကြောင်းကြမှုတွေအတော်ပြင်းသွားပါပြီ။အဲ့ဒီတော့ငါကတရားအထုတ်နေတာလားငါတရားရဖို့လားငါတရားထူတရားမြတ်ခံစားဖို့လားဆိုတဲ့စကားလုံးတွေကိုတည်တည်ချာချာပြန်ခွဲခြမ်းစစ်ပြကြည့်ပါငါဆိုတဲ့ဒိဋ္ဌိကြီးကတောက်လျှောက်ပါနေပါလေဒီငါကဖျားရှင်သုံးခဲ့တဲ့ငါဖျားဆိုတဲ့အစွဲလွတ်ပြီးသားအစွန်းချွတ်ပြီးသားအခေါ်ဝေါ်ငါနဲ့မတူပါဘူးဒိဋ္ဌိကနေတဲ့အတွက်ငါတရားကိုရရမယ်ဆိုတဲ့အစွဲကကျင်းထန်နေပါလေ။အဲဒီစိတ်နဲ့အားထုတ်ရင်ဘလောက်ဆွဲလုံးလားဝိရိယကြီးကြီးကြီးပင်မင်းငါရှိပြီးတရားရှိမှမှတရားပြောင်းနေပါလိမ့်မယ်။တရားသူတရားမြတ်ဆိုတာကငါကိုလည်းမခံပါဘူး။ငါဝင်ပြီးတော့လည်းခံစားလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့သူကအတ္တမဟုတ်လို့ပါပဲ။အနတ္တသဘောတက်တဲ့ဖြစ်နေလို့ပါပဲ။အနတ္တဖြစ်တဲ့တရားကဥပါဒာနဲ့ခန္ဓာကုသလင်တူဖြစ်တဲ့ဝေဒနုပါဒာနဲ့ခန္ဓာဆိုတဲ့ဥပါဒံအစွဲနဲ့လာတဲ့ခံစားမှုကြီးကိုလက်မခံပါဘူး။ဒိဋ္ဌိတဏ္ဏကြီးနဲ့ငါမဖြစ်ပဲတရားအထုတ်ခဲ့တဲ့အရှင်သန္ဓမထေရကြောင့်မောဟုတ်ဆရာတော်ဘုရားကြီးကတွင်တွင်ဟောခဲ့ပါလေ။ဘုရားရှင်ရဲ့နာမှာဝါလိစေကျော်လောက်အနိကနေခဲ့ပြီမဲ့ဘုရားရှင်ပြိဋိဘံဆံသွားတာတော့မှအရှင်ဆန္ဒမထေရတရားများခဲ့တာဒိဋ္ဌိခံနေလို့ပါသူကအနိစ္စဒုက္ခအနတ္တတော့တွေ့ပါလေဒါပေမဲ့ဒိဋ္ဌိတဏ္ဏကြီးနဲ့တွေ့တဲ့အတွက်ဘာအာကူရတော့ပါမလဲဆိုပြီးပူပြီးတော့ကြောက်စိတ်ဝင်လာပါသေးတယ်နောက်ဆုံးကြမ်းမှအရှင်အနန္ဒမထေရကပရိသတ်သမုပ္ပါဒေသနာတော်ကိုဟောကြားလိုက်လို့ဒိဋ္ဌိကိုအကိနဲ့အရင်ဖြုတ်ပြီးငါဆိုတာမရှိပါလားလို့တင်ညာထဲမှာအရင်မြင်လာမှတင်ညာအမှားကြီးပြောက်လို့အဲ့ဒီအတိနဲ့အထုတ်လိုက်တာဉာဏ်နာမထေရကြီးဖြစ်ခဲ့ရပါတယ်။ဒါကြောင့်တင်ညာဝိပလာတာဆိုတဲ့အမှတ်အမှားကြီးဟာဒိဋ္ဌိကိုဖြစ်စေပြီးတဏှာလွတ်ရလွတ်ချောင်းကိုဘလောက်ကြားသိနိုင်တယ်ဆိုတာပေါ်လည်လှပါတယ်။ဒါဒီမူကျိုးမသိခိုင်းအဲဒီအမှန်မှားအယူမှားအတိမှားကြီးတွေတဏှာမာနဒိဋ္ဌိကြီးတွေဟာတရားအထုတ်တဲ့ level ကိုလိုက်လာပြီးယောဂီရဲ့ရှုခွက်ထဲမှာယောဂီကိုလဲသွားအောင်ကောင်းကောင်းမှုရတော့တာပါပဲ။ဟိုးရှိခန်းတစ်ခုမှပြောခဲ့တယ်လို့ပေါ့။သူတို့ဟာကိလေသာစင်ပြီးရင်ရဲ့အမှားကစိတ်တည်ကြီးတွေဖြစ်လို့ယောဂီကတိုက်ွက်ဖို့ပြီးတိုက်ကြပါပါပဲ။ဒီတော့ဒီတိုက်ွက်တွေကိုဖ ီရှင်းနိုင်မှုတွေငါကတရားကိုရှာနေတာလားတရားထဲမှာငါမရှိတာလားဆိုတာခွဲခြားဆန်းစစ်ကြည့်ပါတရားအထုတ်ကသာမှာတော့ယောဂီတိုင်းဟာငါတရားအထုတ်နေတယ်လို့ထင်သက်ကြတာပါပဲဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာပညာချွဲတည်တန်နေစေမှုပါပဲတဖြည်းဖြည်းနဲ့အထုတ်တဲ့ကြာလာတဲ့အခါမှာပရမတ်တည်ဘက်ကိုအာရုံပြုနိုင်လာပြီပရမတ်တရားတို့ရဲ့အတွင်းသဘာဝတွေဟာငြင်းခိုင်ခြင်းမရှိပဲအငြင်းတန်းရိုင်နဲ့ပြူလဲတည်ဆုံးနေကြတာလို့သိမြင်လာရလို့ပါပဲဒီမှာတင်ဟောပရမတ်တရားဆိုတာအရှိတော့အရှိတရားပါပဲဒါပေမဲ့သူဟာမခိုင်မြဲလိုက်တာနော်လို့ယောဂီမှတ်ချက်ချတတ်လာပြီဆိုရင်ယောဂီရဲ့တဏ္ဍာမှာယုံနဲ့လို့ရဲ့ဖြစ်ပြသဘာဝတွေဟာထင်ရှားလာပါပြီအဲ့ဒါကိုဆက်ပြီးချိန်မှပွားများတဲ့အခါယောဂီရဲ့စိတ်ထဲမှာဘယင်းကဆွဲထားခဲ့တဲ့ငါကတရားကိုရှာနေတာဆိုတဲ့အမြင်တွေဟာစိတ်တုံးကြောက်ွယ်ပြီးဟောတကယ်တော့တရားဆိုတဲ့အထင်မှာငါလုံးဝမရှိပါလားဆိုတာသိချနေပါပြီလို့ပိုင်ပိုင်နေနေဆုံးဖြတ်ချက်ချနိုင်ပါပြီအဲ့ဒီအတိကိုပဲခိုင်ငယ်တည်းခိုင်ငယ်အောင်ယုံနံဖြစ်ဖြစ်ဓမ္မတွေကိုပဲဆက်ပြီးရှုမှတ်နေပါယောဂီဟောခုမှယောဂီရောက်ချင်ပြီတဲ့ဥပ္ပခာဝန်ကြီးကညီတဲ့နီးလာနေပြီလို့ဆိုချင်ပါတယ်